ဂျပန်နိုင်ငံတိုကျိုမြို့တော်နဲ့အနီးတစ်ဝိုက်ကိုနှစ်ပေါင်း60အတွင်းအဆိုးအဝါဆုံးတိုက်ဖုန်းမုန်တိုင်းကြီးအခုကျမတို့သတင်းကြေညာနေတဲ့အချိန်မှာပဲစတင်ဝင်ရောက်တိုက်ခတ်နေပါပြီ။ဟာဂီဘီမုန်တိုင်းဟာဒေသစံတော်ချိန်စနေညပိုင်းမှာတိုကျိုမြို့အနောက်တောင်ပိုင်းကနေကုန်းတွင်းပိုင်းကိုစတင်ဝင်ရောက်တာဖြစ်ပါတယ်။တိုကျိုမြို့နဲ့အနီးတစ်ဝိုက်တွေမှာမိုးရေချိန်အန္တရာယ်ရှိလောက်တဲ့အထိအနေထားထိမိုးရွာသွန်းမယ်လို့ဂျပန်မိုးလေဝသဌာနကသတိပေးထားပါတယ်။ရှီဇိုကုအရက်ကိုမုန်တိုင်းမဝင်ရောက်ခင်ကလေးမှာပဲတိုကျိုမြို့နာကပင်လယ်ပြင်ကိုဗဟိုပြုပြီးတော့ပြင်းအား 5.3 ဆင့်ရှိတဲ့ငလင်းလှုပ်သွားခဲ့ပါသေးတယ်။အခုလက်ရှိအချိန်ကြီးတော့ဂျပန်အစိုးရ NHK သတင်းဌာနရဲ့ပြောကြားချက်အရလူတအူးတေဆုံး၄ဦးပျောက်ဆုံးနေပြီး52ဦးဒဏ်ရာရရှိထားတယ်လို့သိရပါတယ်။အရှိတ်အကန်ရန်ကိုအင်အားကြီးတိုက်ဖုန်းမုန်တိုင်းကြီးဟာဂီဘီချီကလာနေတဲ့အချိန်မှာပဲမုန်တိုင်းလမ်းကြောင်းပေါ်ကလူတွေကိုပေးလို့ရချက်ချင်းရှောင်ရှားကြဖို့အစိုးရကအစောပိုင်းကတည်းကတိုက်တွန်းထားတာပါ။မကြုံစပူလောက်အောင်စံချိန်တွေမိုးရွာသွန်းနေတာကိုတိုင်းတာတွေ့ရှိထားတယ်လို့လည်းမိုးလေဝသဌာနပြောခွင့်ရယူရှူကီကီဂျီဝါရာကဒီကနေ့ပြောပါတယ်။ပြီးခဲ့တဲ့လပိုင်းကတိုက်ခတ်သွားတဲ့တိုက်ဖုန်းမုန်တိုင်းကြောင့်လူနေအိမ်တွေပျက်စီးပြီးတော့လက်စစ်တအားတွေပါပြတ်တောက်ခဲ့ရတဲ့တိုကျိုမြို့အနောက်တောင်ဖက်ကစီရင်စုနယ်မြေတွေမှာရောမြောက်ပိုင်းချီပါအရမှာပါမိုးတဲထားနေတာလည်းဖြစ်ပါတယ်။